မြန်မာနိုင်ငံရှမ်းပြည်မြောက်ပိုင်းတီဘောနယ်မိုင်းရှူဒေသဖက်မှာမြမတပ်မတော်နဲ့ SSPB SSA ရှမ်းပြည်မြောက်ပိုင်းတပ်မတော်ကြားနေ့တကူးချိန်မှာပဲတိုက်ပွဲတွေဖြစ်နေပါတယ်။2018ခုနှစ်အစမှာပဲဒီလိုပဋိပက္ခတွေဖြစ်နေတဲ့အတွက်မြမငင်းချင်းရဲ့အတွက်ဆိုရင်မြင်တဲ့အကြောင်းဒေသခံလွှတ်တော်ကိုယ်စားလှယ်တွေကလည်းဆိုပါတယ်။အပြည့်အစုံကိုတော့ထိုင်အခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မှ AA မှာကသတင်းပေးပို့ထားပါတယ်
။မြမနိုင်ငံရှမ်းပြည်မြောက်ပိုင်းတီဘောနယ်မိုင်းရှူဒေသဖက်မှာမြမတက်မတော်နဲ့ SSPP SSA ရှမ်းပြည်မြောက်ပိုင်းတက်မတော်ကြားနှစ်တည်ကူးချိန်မှာတိုက်ပွဲတွေဖြစ်ပွားနေတာပါ။တီဘောမြို့နယ်ထဲမှာဒီဇင်ဘာလ31ရက်နေ့ကလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိခဲ့ပြီးမိုင်းရှုမြို့နယ်ထဲမှာတော့ဇန်နဝါရီလ1ရက်နေ့မနက်8နာရီအချိန်လောက်ကစပြီးနေ့လယ်ပိုင်းထိတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။မိုင်းရှုမြို့နယ်ဆိုင်းလျံရွာအနီးမှာတိုက်ပွဲတွေဖြစ်နေတဲ့အကြောင်းနှစ်ဖက်တိုက်ပွဲတွေကြောင့်ထိခိုက်မှုတွေရှိတယ်လို့သိရကြောင်းရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့မိုင်းရှုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဆိုင်းလှအေးကပြောပါတယ်။
ကျွန်တော်ကြားရတာတော့ဒီမိုင်းရှူရိုက်တောင်ပေါ်တိုင်းနိုင်ငံမှာဒီ SSPP အဖွဲ့နဲ့တမ်ဆော်နဲ့တိုက်ပွဲဖြစ်တယ်လို့ကြားရတာ။အဲ့ဒီနေရာတွေကတော့ဟိုပေါ့ကျောင်းမြက် area တွေပေါ့ကျောင်းမြက် local area တွေပေါ့အဲ့ဒီတိုင်းနိုင်ငံဆိုတာအဲ့နားမှာဖြစ်တယ်ပြော။အဲ့အတေကျောက်ရှိတယ်ပြောတယ်။အတိကျတော့ကျွန်တော်တို့လည်းမသိရသေးဘူး။ဒေတာတော့ဒီ CHC တွေတန်းလာပြီဆိုရင်တော့တို့ကတော့ဒီဆိုရင်ကူပန်တော့ဒါလည်းဆိုတာခါတိုင်းလည်းအဲ့ဆေးဆင်းရည်တန်းလာလို့ချင်းပြည်သူလူထုရဲ့လုံခြုံရေးတွေနဲ့နယ်မြေတည်မြေအခြားရေးတွေသူတို့ရဲ့လုပ်ငန်းကိစ္စတွေအဲ့ပေါ်ထိခိုက်တာပေါ့
ရှမ်းပြည်မြောက်ပိုင်းတက်မတော့ SSPP SSA ဌာနချုပ်ဘက်ကတော့တီဘောမျိုးနဲ့ဒီကနေ့မှာတော့မိုင်းရှုမျိုးဘက်ကိုမြမတက်မတော့ဘက်ကလာရောက်ပစ်ခတ်တယ်လို့ဆိုပါတယ
်မိုင်းရှုတောင်ပေါ်ကျတော့တီဘောရမနေရလည်းမနေရမိုင်းရှုကတော့ဒီနေ့ပေါ့ဒီနေ့ရှိနေကျတော့ပေါ်ကမသိဘူးဟိုကတက်တယ်ပေါ့နော်အဲဒီမှာစစ်တကလက်ပြတော့သူကြီးတွေဆံနေလောက်ကြည့်တော့ဝင်လာတော့အဲမရှိတော့ပေါ်ပဲတော့ပေါ်ကလည်းစုံတဲ့စုံနေဖတ်တယ်များပေါ့
ဒီလိုပြစ်ခတ်မှုတွေနဲ့ပတ်သက်လို့မြမတက်မတော်ဘက်ကတော့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးအခုလိုမျိုးနှစ်သိအချိန်မှာပဲပြစ်ခတ်မှုတွေဖြစ်နေတဲ့အတွက်မြမငင်းချင်ရေးအတွက်စိုးရိမ်မိတယ်ဆိုပြီးမိုင်းရှုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဆိုင်းလာအေးကဆိုပါတယ်
ဒီ2018ဒီလိုနှစ်ဦးကာလမှာဒီလိုတိုက်ပွဲတွေပေါ်ပေါက်လာတဲ့အတွက်ကျွန်တော်တို့ဒီမြန်မာငင်းကြေးဖြစ်စဉ်ကကျွန်တော်တို့ဟိုနည်းနည်းစိုးရိမ်မိတယ်ပေါ့ဗျာ။ဒါဖြစ်လို့လဲဆိုတော့ဒီနိုင်ငံတော်ကြီးကဲတွေလာဒီကောင်းလောင်ရသံတော်ကောင်းလောင်ရဒါနှစ်တကူတော်လာပြေးပိုးတဲ့နေရာမှာသူကငင်းကြေးကိုဆောင်ရမယ်ဟလာငင်းကြေးရအောင်လုပ်မယ်ဖက်ဒရယ်ပြည်ထောင်စုကိုသွားမယ်ဒီလိုပြောနေပေမဲ့ဒီအောက်ချိန်မှာဒီလိုဖြစ်ပျက်တွေဖြစ်နေတာဟာဒါကျွန်တော်တို့အနေနဲ့ရသာဆိုရင်ပူပန်မှုတွေဖြစ်ပေါ်နေတာပေါ့
ရှမ်းပြည်မြောက်ပိုင်းတက်မတော် SSPP SSA တက်နဲ့အရင်မြန်မာအစိုးရကြားမှာ1989ခုနှစ်လောက်ကအပြစ်ခတ်ရစရေးလုပ်ခဲ့တာရှိခဲ့ပေမဲ့လက်ရှိတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA မှာတော့ပါဝင်လက်မှတ်ရေးထိုးထားခြင်းမရှိသေးပါဘူး2018ခုနှစ်ထဲမှာတော့ရှမ်းပြည်မြောက်ပိုင်းတက်မတော် SSPP SSA ထိန်းချုပ်ရနေရာတွေမှာ2018ခုနှစ်အတွင်းမှာခုလိုတိုက်ပွဲတွေကတော့မကြာခဏဖြစ်ပေါ်ခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်တဲကမူဆယ်105မိုင်အနီးကျေးရွာတစ်ခုမှာလဲလက်နက်ကြီးပောက်ခွဲခဲ့ပြီးတဲ့နောက်ပိုင်းကဆလို့ကုတ်ခိုင်မြို့နယ်နဲ့နတ်ထက်ကမြို့နယ်တွေဘက်မှာလဲတက်မတော်နဲ့ကချင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ရှင်